ကယားပြည်နယ်ဒေသအခေါ် KNP လွိုက်ကော်တက္ကသိုလ်ကပါမောခချုပ်ဒုပါမောခချုပ်အပါအဝင်၅ဦးကိုမတရားအသိအဥပဒေပုံမှဆက်ခွန်တင်းနဲ့ထောင်ဒဏ်2နှစ်နဲ့ငွေဒဏ်6သိန်းချမှတ်လိုက်တဲ့အကြောင်း KNP ပြည်နယ်တရားသူကြီးချုပ်ခူပိုးရဲက VOA ကိုပြောပါတယ်
လကတက်တူကပမောချုပ်အပေါင်းဝင်ပါတော့ငါ့ဦးကိုကျွန်တော်တို့ကဒီတရားလိုလို့တဲ့သူကဒီပုံမမတရားတဲ့တူဒီပုံမဆက်ခုတ်တေးရတရားဆွဲဆိုလာတာပေါ့နော်အဲ့တော့ကျွန်တော်တို့တရားသူကြီးတရားရုံးဖက်ကအဲ့ဒီမှုကိုလက်ခံစစ်ဆေးပြီးတော့မှဒီမှုရုပ်ရှင်းပေါ့နော်ထွက်စုဒီစစ်ဆေးပေါ့ပေါ့ချက်ရတော့ဒီအာကာကရှိနေတဲ့ဒီကထွက်စုချက်လေးကြောင့်ကျွန်တော်တို့ကထောင်ပါနေနေနဲ့ဝေတာကိုတင်းစီချက်ခါစီဖို့ကျွန်တော်တို့ကတရားရုံးကနေပြီးတော့မှမိတ်ချလိုက်တာဖြစ်ပါတယ်
ပါမောခချုပ်ဦးအောင်ခင်မြင့်ဒုပါမောခချုပ်ဒေါ်တိတာအပါအဝင်၅ဦးကို KNP ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုစား KNP ရဲဌာနကတရားလိုပြုလုပ်ပြီးအမှုဖွင့်တရားစွဲဆိုခဲ့တာလို့ဆိုပါရယ်အမှုရဲ့စစ်ဆေးပေါ်ပေါက်ချက်နဲ့တရားစွဲဆိုခံရသူတွေရဲ့ထွက်ဆိုချက်အရဖေဖော်ဝါရီလ25ရက်နေ့မှာထောင်ဒဏ်နဲ့ငွေဒဏ်အပြည့်အသတ်အမိန့်ချမှတ်ခဲ့တယ်လို့တရားသူကြီးချုပ်ခူပိုးရယ်က VOA ကိုပြောပါရယ်ဘလို့ပြစ်မှုမျိုးတွေရှိတယ်ဆိုတဲ့သေစိတ်ကိုတော့ရှင်းလင်းပြောဆိုခြင်းမရှိပါဘူးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလတည်းကလွိုက်ကော်မှာတိုက်ပွဲပြင်းထန်ကလေးကလွိုက်ကော်တက်ကသူအတွင်းနန်း CDM နဲ့မိသားစုဝင်စုစုပေါင်း204ဦးကိုတော်လှန်ရေးတပ်ဖွဲ့တွေကဘေးလွတ်ရာကိုခေါ်ထုတ်ရွှေ့ပြောင်းပေးခဲ့ပြီး KNP ဂျာကာလာအုပ်ချုပ်ရေးကောင်စီကထိန်းသိမ်းစောင့်ရှောက်ထားပါတယ်စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့နန်း CDM နဲ့မိသားစုဝင်စုစုပေါင်း193ဦးကို KNP ဂျာကာလာအုပ်ချုပ်ရေးကောင်စီအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာနေနှင်တန်းပေးခဲ့ပါတယ်ပြန်လွတ်ပေးလိုက်တဲ့အထက်ကကီအန်ဒီဒေသခံဖြစ်တဲ့သူတွေအနေနဲ့ခံဝင်ကတိနဲ့သူတို့မြို့နယ်မှာပြန်နေထိုင်ခွင့်ပေးတယ်လို့ကီအန်ဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီအတွေ့အမှုနှင့်ကိုပညာက VOA ကိုခုလိုပြောပါတယ်
ဒီမှုဆက်တင်ပြီးတော့မျိုးဖွင့်နေတဲ့ချိန်မှာဒီတရားဒီမြို့နယ်တရားရုံးကနေစင်နာချက်ချတော့ပေါ့နော်ဒီပြည်နေတန်တွေခဏကွေးတွေထိုးကြတာတို့ချောလဲနေကလူဆိုအချားနေကလူဆိုတာချက်နေပြန်တို့ချောကလာကျွန်တော်ပြည်နေကလူဆိုတော့ခံဝင်ဒီနေမယ်ထိုးပြီးတော့မှပဲကျွန်တော်ပြည်နေမှာဆက်နေတာရှိတော့နော
်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်